绿的秧苗在那空中，一抹灰心是夜无影，一路的跌跌起跌住。
好大些面，虽然咱前面家里没路，要来买嘞。刘主任中央三书记事情过，扫描拿身家的一转，将那路阿拉飞个雷扎公园瓦匠表扎官批吧，怎么
样？好个，古所言刘主任中央三书记事情过，将那路头上个啦，十多件细个把位，第六点三奶奶哈，可把这路个多大些的也，阿比木叫把位，怎么样？给我们说，第一把点三面没关系的个，别人个不顾的来说啦，表表帮，怎么样？
OK, Unyawe, India Nanga, Samata Patiga, Jaya Jetli, Japan Nanga Kutantai, Britain Nanga Ku Yemantu, Spain Nanga Mayemitu, Jamniga Uma Aulene, American Pitazuga Uma Molino Chiparakamia.
OK, Patama Uzon Tin Same, Mrs. Jaya Jetli Sura, India Nanga, Nameji, Samata Patiye, Okata Home Chibi, Nimabi Yego, two seven Adu Chibare.
I would like to know on behalf of the people of India how you intend to use your freedom and what are the political steps you plan to take where you will mobilize your people and mobilize the international community. The other question I want to ask is how do you intend to unite
the tribes and communities? လူများအသုံးချဖို့ရည်မှန်းထားပါတယ်ရှင်ရှစ်ဆက်ပြီးဆောင်ရွက်ဖို့ရည်မှန်းထားတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုလည်းသိပြရစေရှင်နောက်ထပ်မေးချင်တာတစ်ခုကတော့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားလူမျိုးပေါင်းစုံညီညွတ်ကြဖို့အတွက်ဒေါက်ဆဲစုကြည်အနေနဲ့ဘလို့များစီယုံမယ်ဆိုတာပါပဲဘာကြောင့်လဲဆိုတော့ကျမတို့အိန္ဒိယနိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့သူတွေကိုကူညီဖို့ကြိုးစားတဲ့အခါမှာသူတို့အချင်းချင်းဒီတဲ့ပေါ်ပြီးညညွတ်ကြရင်တိတ်ကောင်းမှာပဲလို့ကျမမကြာခဏထင်မြင်ယူဆမိလို့ဖြစ်ပါတယ်။နောက်ပြီးကျမတို့အိန္ဒိယနိုင်ငံရေးသမားတွေအနေနဲ့ဒေါက်ဆန်းစုကြည်အတွက်ဘာတွေလုပ်ပေးစီခြင်းတလဲဆိုတာလဲပြောပြပါရှင်။ဒေါက်ဆန်းစုကြည်ရဲ့ရည်မှန်းချက်တွေပြည့်ဝအောင်ကျမတို့ဝိုင်းဝန်းကူညီလိုပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အိန္ဒိယအစိုးရဟာမြန်မာပြည်သူတွေအတွက်တတ်နိုင်သလောက်လုပ်ကင်ဆောင်ရွက်ပေးခြင်းမရှိဘူးလို့ကျမအမြဲတမ်းအတွေးဝင်နေမိလို့ပါပဲ။ကျေးဇူးတင်ပါတယ်ရှင
်။အိန္ဒိယနိုင်ငံရေးသမားတွေထဲမှာမြမဒီမိုစီအရေးထောက်ခံအားပေးတဲ့ Mrs. ဂျာယာဂျက်တီလို့ပုံကိုယ်တွေအတော်များများရှိနေသေးပဲလို့ကြားရပါတယ်ကိုညာဝင်းရွေး။အဲ့တော့ဒေါက်အောင်ဆန်းစုကြည်ရဲ့အဖြစ်ကိုနားဆင်အောင်ဗျာ
။ကောင်းတာပေါ့ဗျာ
။ကျမလျှောက်လာတဲ့အချိန်ကစပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ပြည်သူ့ကွန်ရက်တစ်ခုထူထောင်ဖို့ရာကိုအထူးကထားပြီးလှုပ်ရှားနေပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးတိုးတက်ရေးနဲ့ပြည်သူပြည်သားများရဲ့အခွင့်အရေးတွေကိုအာမခံမဲ့ဒီမိုကရေစီအုပ်ချုပ်မှုစနစ်ပေါ်ပေါက်လာစေဖို့ဆက်လက်ပြီးလှုပ်ရှားသွားမှာဖြစ်ပါတယ်။တိုင်းရင်းသားများညီညွတ်ဖို့အတွက်ကတိုင်းရင်းသားတွေကိုယ်တိုင်ညီညွတ်ရေးရဲ့တန်ဖိုးကိုနားလည်သဘောပေါက်ဖို့ကအဓိကကြပါတယ်။ဒါကြောင့်ကျမတို့အနေနဲ့တအားသမျှတိုင်းရင်းသားအချင်းချင်းကြားသဘောထားဖလှယ်ခြင်းနားလည်မှုရယူနိုင်ဖို့အတွက်ကိုကြိုးစားသောအဖြစ်27ရာစုနှစ်ပင်လုံကိုဥတည်နေခြင်းဖြစ်ပါတယ်။အိန္ဒိယရောက်မြန်မာနိုင်ငံသားများအချင်းချင်းညီညွတ်မှုအားနည်းတာကို၎င်းတို့ကိုယ်တိုင်သုံးသပ်ဆင်ခြင်ပြီးပြည်လဲမှုရအောင်ရှာဖို့ရန်ကျွန်မအနေနဲ့တိုက်တွန်းချင်ပါတယ်။အိန္ဒိယနိုင်ငံရေးသမားများကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူတွေသတ်မှတ်တဲ့အခါမှာရေဒိုအနေနဲ့မဟုတ်ဘဲကျွန်မတို့နိုင်ငံနှစ်နိုင်ငံအကြားရေးရှည်တည်တံ့ထိုင်မြဲမဲ့ခင်မင်ရင်းနှီးမှုမျိုးတည်ဆောက်နိုင်ဖို့ကျမတို့ပြည်သူများရဲ့မျှော်လင့်တန်းတချက်များကိုအလေးထားပါလို့မြတ်တာရက်ခံကြပါလေ
။ဟုတ်ကဲ့နောက်ထပ်ပုဂ္ဂိုလ်တဦးကိုလည်းမိတ်ဆက်ပေးပါဦးဦးညောင်ရယ
်။သူကတော့ဂျပန်နိုင်ငံကကိုတန်းထိုက်ပါတရုတ်သမ္မတကိုအမေရိကန်သမ္မတကလှိုက်လှိုက်လှဲလှဲကြိုဆိုခဲ့တာနဲ့ပတ်သက်ပြီးဒေါက်အောင်ဆန်းစုကြည်ကိုမေးမြန်းကျင်စိတ်ပေါ်လာခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ဟုတ်ကဲ့ဘယ်လိုများပါလိမ့်ခင်ဗျာ
။ဒေါက်အောင်ဆန်းစုကြည်ကကျွန်တော်ဂျပန်နိုင်ငံကတန်းထိုက်ပါကမ္ဘာမှာစီးပွားရေးအရဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်လာတဲ့ပြည်နိုင်ငံကသမ္မတကိုအမေရိကန်သမ္မတကိုယ်တိုင်ကနိုင်ငံတော်အခမ်းအနားတွေနဲ့ကြိုဆိုနေတာကိုတွေ့လိုက်ရပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့နာမည်ပြည့်နေတဲ့ပြည်နိုင်ငံကသမ္မတတယောက်ကိုလူ့အခွင့်အရေးကိုလေးစားတယ်ဆိုတဲ့အမေရိကန်ရဲ့သမ္မတကအလေးထားပြီးတော့ကြိုဆိုနေတာတွေကိုတွေ့ရတဲ့အခါမှာလူကြီးရဲ့စိတ်ထဲမှာစီးပွားရေးအင်အားကောင်းလာလို့ရှိရင် တခြားကဘာနေပြီးတော့လက်ခံလာမယ်ဆိုတဲ့သဘောမျိုးအတွေ့အကြုံဝင်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့ကျွန်တော်မေးချင်တာကတော့ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံတကာနိုင်ငံဟာလူခွင့်ရုပ်ပထမဦးစားပေးသင့်လို့လားဆောင်းမလို့ရှင်စီးပွားရေးကိုပဲဦးစားပေးသင့်လို့လားဘယ်လိုထင်ပါတယ်ခင်ဗျာ
စီးပွားရေးတနည်းတခြားတောင်တင်းလာတဲ့တရုတ်ပြည်ကိုလူတွေကပိုပြီးအာယုံဆိုင်လာကြတာတော့အမှန်ပါပဲဦးညာဝင်ရပြီအဲ့တော့ဒေါက်ဆန်းစုကြည်ကဘယ်လိုများဖြေကြပါလိမ့်ခင်ဗျာ
နားဆင်ကြအောင်လားခင်ဗျာ
အခြားနိုင်ငံကသမရတူကလာလေတဲ့အခါမှာအင်ရှင်သမရကကိုတိုင်နိုင်ငံတို့အခမ်းအနားနဲ့ကြိုဆိုတယ်ဆိုတာလူရုပ်လို့စီမှာစီးပွားရေးတောင်တင်းတဲ့နိုင်ငံတွေကိုမျက်နှာပေးကြတာလေထူးထူးဆန်းဆန်းတော့မဟုတ်ပါဘူးလူခွင့်ရေးတွေကိုအလွန်ကျွန်းချိုးဖောက်နေတဲ့လူအတိုင်းဝိုင်းမှာရေရှည်စီးပွားဖွံ့ဖြိုးမှုဖြစ်နိုင်ပါမလားဆိုတာကတော့လေးလေးနက်နက်စဉ်းစားရမယ့်ကိစ္စဖြစ်ပါတယ်ဒီလိုစဉ်းစားလိုက်လို့ရှင်ရေရှည်တော့အခြေအနေတွေကိုမပြုတ်ပြင်ဘဲနဲ့ဖွံ့ဖြိုးမှုကိုထိမ့်သိမ်းနိုင်မယ်လို့မထင်ပါဘူးဒါကြောင့်စီးပွားရေးဖွံ့ဖြိုးမှုအတွက်ကြိုးပမ်းတဲ့နေရာမှာရှိသင့်ရှိတတ်တဲ့နိုင်ငံရေးအဆောက်အအုံတွေနဲ့လူအခွင့်အရေးတွေအတွက်ပါတခါလေလှုပ်ဆောင်သွားရမယ်လို့ယုံကြည်ပါတယ်
။ကဲဥက္ကမဆိုရင်အခုတော့ဂျပန်နိုင်ငံကနေဂျီတိန်နိုင်ငံပဲလှည့်အောင်လားခင်ဗျ
။ဟုတ်ကဲ့ကိုရဲမှန်သူဆိုတဲ့မြန်မာအကြောင်းသားတယောက်ဖြစ်ပါတယ်ခင်ဗျ။လူတူကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့လက်ရှိရည်တည်မှုနဲ့ပတ်သက်ပြီးမေးမြန်းခဲ့သူပါ
။နားဆင်ကြစီဗျာ
။ဟိုကျွန်တော်နာမည်ရဲမှန်သူပါ။အင်္ဂလန်မှာအကြောင်းတက်နေအကြောင်းသားတယောက်ဖြစ်ပါတယ်။ကျွန်တော်မေးချင်တဲ့မေးခွန်းကအန်ဒွန်ဆန်းစုကြည်ကိုပြည်ရင်းပြည်ပမှာခေါင်းဆောင်တယောက်ဖြစ်သတ်မှတ်ပြောဆိုနေရတယ်ကြားနေရပါတယ်။ဒါပေမဲ့ပြည်ရင်းမှာနေနေကအန်ဒွန်ဆန်းစုကြည်နေနဲ့လောက်ပိုင်ခွင့်ရှိတဲ့ခေါင်းဆောင်တယောက်အဖြစ်ဟိုတရားဝင်တိမှတ်ပြုခံရတဲ့အနေအထားမျိုးမတွေ့ရသေးပါဘူး။အဲဒီတော့ဒီတကယ်လို့ဒုတိယပင်လုံညီလာခံလုပ်ဖြစ်ခဲ့လို့တိုင်းသားခေါင်းဆောင်တွေအားလုံးနဲ့အန်ဒွန်ဆန်းစုကြည်ရောသဘောတူညီတဲ့စကူကမှလက်မှတ်ဒီလိုဖြစ်ခဲ့လို့ရှိရင်ဒီအန်ဒီဂျောင်းဆန်းစုကြည်အနေနဲ့တရားဝင်လူလူကောင်းဆောင်တယောက်အဖြစ်ကိုကြောက်လာမယ်လို့ကျွန်တော်ထင်မိပါတယ်။အဲဒီခါကျရင်နိုင်ငံတကာနဲ့ရောတက်တွဲပြီးတော့မြန်မာနိုင်ငံရဲ့တတိယရောက်လှုပ်ဆောင်နိုင်မယ်လို့ကျွန်တော်ယူဆမိပါတယ်။အဲဒါဟုတ်ပါလားခင်ဗျ။အဲဒီပုံမှာအတိအမြင်ဘယ်လိုရှိပါလဲခင်ဗျ
။နိုင်ငံတကာကောင်းဆောင်အတော်များများကတော့ဒေါအောင်ဆန်းစုကြည်ဟာမြန်မာဒီမိုကရေစီကောင်းဆောင်မျှသာမကကမ္ဘာတခွင်ကဒီမိုကရေစီနဲ့လွတ်လပ်ရေးလှုပ်ရှားမှုတွေရဲ့ဒီရှုတဲ့ဆောင်ဖြစ်တယ်လူတော်ပြောနေကြတာပဲမဟုတ်လားဥက္ကမဆိုရေ
ဟုတ်ကဲ့ကမ္ဘာခေါင်းဆောင်တို့ရဲ့ဂုံပြုပြောဆိုတာတွေအမြဲလိုကြားနေရပါတယ်ဗျာဒီအမေကွန်ကိုဒေါအောင်ဆန်းစုကြည်ဘယ်လိုများဖြေထားပါလဲကိုညာဝင်းရောင်းရဲ့
ဒီလိုပါဗျာ
လူစုခေါင်းဆောင်ဆိုတာဟာတော့တရားဝင်ယာတုတစ်ခုမဟုတ်ပါဘူးအတိအမှတ်ပြုချက်တစ်ခုသာဖြစ်ပါတယ်အန်ဒီကပြည်သူတွေရဲ့အားကိုးယုံကြည်မှုနဲ့မေတ္တာကိုတန်ဖိုးထားပေမဲ့လေခေါင်းဆောင်ကြီးပါကြီးရဲ့လို့အတိအမှတ်အပြုခံရတာကိုအရေးကြီးတယ်လို့မထင်ပါဘူး။နိုင်ငံနဲ့ပြည်သူအပေါ်မှာတာဝန်ကြီးဖို့ကသာအဓိကလို့ထင်ပါတယ်။ဒုတိယပင်လုံရဲ့ယူရချက်ကတော့စစ်မှန်တဲ့ပြည်ထောင်စုစိတ်ဓာတ်တည်ဆောက်ရေးဖြစ်လို့အောင်မြင်အောင်ကြိုးစားမှာပါ။ပြည်ထောင်စုအတွက်ကြိုးစားမှာပါ။နိုင်ငံခေါင်းဆောင်ကြီးရဲ့လူစုခေါင်းဆောင်ကြီးရဲ့ဖြစ်ချင်လို့တော့မဟုတ်ပါဘူး
။ကဲဥက္ကမဆိုရင်အခုကျွန်တော်တို့ဂျီတိန်နိုင်ငံကနေစပိန်နိုင်ငံဘက်ကိုဆက်အောင်လားခင်ဗျ
။ဟုတ်ကဲ့။သူကမရင်မင်းသူပါနိုင်ငံခြားရောက်နေပေမဲ့မြန်မာပြည်ကိုမမေ့နိုင်တဲ့သူတယောက်ပါကိုညံဝင်းအောင်ရေ
ဟုတ်ကဲ့သူမေးခွန်းကဒီလိုပ
ါအန်တီဆိုရှင်ကျွန်တော်ကတော့စပိန်နိုင်ငံမဲ့ဒီမျိုးမှရေအောက်သူတည်တူဖြစ်ပါတယ်ရှင်မဖြူတင်းတို့ဦးစီးလို့ဆောင်နေတဲ့ HIV ဝင်လာရှင်တွေအတွက်ကိုကျွန်တော်ချွေးနေသေးရတယ်ကနေဘီလာစင်လူငွေထည့်လို့ပါတယ်အန်တီဆိုရှင်အဲ့ဒီဝင်လာရှင်တွေအတွက်ကူညီပေးလို့တဲ့စပိန်နိုင်ငံသူနိုင်ငံသားတွေကိုလည်းမဖြူတင်းနဲ့ဓာတ်ရိုက်မိတ်ဆက်ပေးလို့ပါတယ်အဲ့ဒီကိစ္စအတွက်ဘယ်လိုဆောင်ရွက်ရမယ်ဆိုတာကိုအန်တီစုအနေနဲ့လမ်းညွှန်ပေးသေးလို့ပါပဲကျွန်တော်တို့အနေနဲ့လည်းမြန်မာပြည်မှာဆေးရနာရှင်စနစ်အပြောင်းလဲဖြစ်သွားတဲ့အခါမှာကြာရနေရကနေတိုင်းပြည်အတွက်ပြန်လဲအလုပ်ကျွေးပြုဖို့ဆက်ဆက်ပြန်လာခဲ့ပါမယ်အခုတော့တကူကောင်းဆန်းတယ်ပဲပြောလူခွင့်ရင်းမရှိတဲ့လက်ရှိစစ်ဆိုရလက်အောက်မှာမနေခြင်းလို့အခုတော့ပြည်ပကနေပြီးတက်နိုင်သလောက်လုပ်ပေးပြရစေအန်တီစုရှင်အန်ဒီဆူနဲ့တကွာအဖွဲ့ချုပ်ဝင်များစိတ်ချမ်းသာခြင်းကိုယ်ကျမ်းမာခြင်းနဲ့ပြည်စုံပေးဖို့ဆုတောင်းပေးလိုက်ပါတယ်ရှင်
။နိုင်ငံခြားရောက်နေတဲ့မြန်မာတိုင်းလူလူကိုတိုင်းပြည်ရဲ့အခြေအနေနဲ့နှိုင်းရှင်ပြီးဒီလိုခံစားမှုတွေပေါ်တတ်ပါလားကိုညာဝင်းအောင်ရေ
။ဟုတ်ပါတယ်ဥက္ကမောင်ဆိုရေ။ကဲဒေါ်စုရဲ့အဖြေကိုနားဆင်အောင်ဗျာ
။မဖြူဖြူသိင်းကိုစာရေးပြီးဆက်သွယ်ရင်ရပါတယ်ဒီကိစ္စမှာ RFA ကကူညီနိုင်မယ်လို့ထင်ပါတယ်။တမီးကလူခွင့်ရေးမရှိတဲ့အစိုးရအောက်မှာမနေခြင်းမှုဆိုရင်တနိုင်တဲ့ဘက်ကအန်ဒီရိုနိုင်ငံမှာလူအခွင့်ရေးအပြည့်အဝရနိုင်ဖို့အတွက်ကူညီဆောင်ရွက်ပေးရင်ကောင်းမယ်လို့ထင်ပါတယ်။မြန်မာပြည်အခြေအနေကိုစပိန်နိုင်ငံသူနိုင်ငံသားတွေအားလုံးသိလာပြီးမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံလာဖို့ကြိုးစားပေးပါ
။ဥက္ကမဆိုရင်အခုစပိန်နိုင်ငံကနေဂျာမနီဘက်ကိုကူးရအောင်လားခင်ဗျ။
Okay, tu ak kinyin tayin na tiyo pa kamiya. Siwae peiso muna patabi, megon togdu ba?
Chano na mga mga ang niti paane. Chano ak kinyin miyo da a CEO yan Germany kusne tiyo pa chita lo. Korean National Community Germany yan okita na tiyo paane. Chano ro ni ne ti chena. Nga mga mga di ma democracy sa ni piyan le tunga ye atwe. Nga ki du ka yue chen ta le so ya.
เนาะเปลี่ยนในปอป้องตาเยอะด้วยเจ้าတို့ဒီหน้าอภาโอ้เจ้าတို့ที่อาเปิ้ลมาเปิ้ลหมดเลยเจ้าတို့ဒီซีบ้าเยเปิ้ลสมุฤโอ้อุยอปาตันจีอสูอะนี่เนี่ยจะสั่งเต็มมายาสั่งเต็มเสร็จแล้วพี่တော့เนาะลุเต็มมาลุเต็มดาวูเจ้าတို့นี่เนี่ยไม่รู้ป่ะฮะดีซีบ้าเยเปิ้ลสมุเนี่ยปัตตะบีเอเนเรียตะบอราโกနိုင်ငံသားတန်တမာနေကပါတောင်းဆန်းစုကြီးကိုမေးမြန်းကြတယ်လို့သိရပါတယ်ဗျ
โอเคคุณยามวยเวทีเปิ้ลสมุเนี่ยปัตตะบีตองซันสุจิก็อิงก็แล้วเราอสีสิงห์นี่ဖြေးချပူတာတွေရှိပါတယ်အခုဖြေးကတော့နောက်ဆုံးအခြေအနေတွေနဲ့ဆက်ဆက်နေတယ်လို့ဆိုရမှာပေါ့ဗျဒီမိုကရေစီရရှိရေးအတွက်အားလုံးကနေအမျိုးမျိုးနဲ့စူးစမ်းပြီးလို့ပါတယ်ဘယ်လိုနည်းတွေကအလုပ်ဖြစ်မလဲဆိုတာတစ်ခါတလေလုံးချင်မှာပဲသိရပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကရပ်ပိုင်းအတွက်မှာစီးပွားရေးပိတ်ဆို
ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပုဂ္ဂိုလ်တွေအဖွဲ့တွေရှိတယ်လို့တိုင်းပြည်ရဲ့စီးပွားရေးကိုတကယ်ပဲထိခိုက်တဲ့ထင်လို့ရုပ်သိမ်းပေးစီခြင်းတဲ့သူတွေလည်းရှိပါတယ်။ဒါတွေမှန်မှန်တရားတုံးတက်ပြီးဘယ်လိုဆက်လုပ်တင်ပြည့်ဆိုတာကိုအပြည့်တစ်ခုရှာရမှာပါ။ကဲကျွန်တော်တို့ဒီတစ်ပတ်အတွက်နောက်ဆုံးအနေနဲ့အမေရိကန်ပြည်ထောင်စုမေရီလန်ပြည်နယ်ကဥမမောင်လွန်ရဲ့မေးခွန်းက
ကျွန်တော်ကတော့စပိန်နိုင်ငံမှာတန်ထိုင်ပါကမ္ဘာမှာဟိုကျွန်တော်နာမည်ရေးမှန်သူပါအင်္ဂလန်မှာကျောင်းတက်နေကျောင်းသားတရားဖြစ်ပါတယ်ကိုလိုနီချစ်လွတ်လပ်ရေးလှုပ်ရှားမှုမှာတောင်ကွာ80ရှစ်ခုနှစ်လူပုံသွားမှုတစ်နောက်ခုနှစ်ခုနေရှေးဝါရောက်ဆန္ဒပြမှုအစုံသမိုင်းဆင်ဆက်မှာလူငယ်တွေကပဲဥဆောင်ထူးခြားခဲ့ပါတယ်သူပေမဲ့ခေတ်အစဉ်အသက်တခြားလုံးမှာလူငယ်တွေကနေရာပေးခံရမှုအင်မတ သေးတယ်ဒီနေရာမှာဗိုလ်ချုပ်လိုလူမျိုးတွေလူချင်းရေဗိုလ်ချုပ်အရွယ်လူငယ်တွေကိုနေရာပေးရပါလိမ့်မယ်လူငယ်ဆိုတဲ့နေရာမှာလည်းအသက်16နှစ်ကနေအသက်30နှစ်နဲ့33နှစ်အရွယ်တွေစီစားဖြစ်စင်ပါတယ်လူငယ်တွေကိုများများနေရာပေးစီချင်ပါတယ်တာဝန်ပူပေးပါအဲ့လိုလုပ်ချင်တာလူငယ်တွေကိုအကောင်းဆုံးစီဝင်ရေးဖြစ်မယ်လို့မြင်မိပါတယ်ယနေ့လူငယ်တွေကယနေ့နဲ့အနာဂတ်ရဲ့ကောင်းဆောင်များဖြစ်တယ်လို့ဒီညွှန်းညင်ပါတယ်လူငယ်တွေကိုအနာဂတ်ရဲ့ကောင်းဆောင်လို့ပြောချင်တာတော့မှကောင်းဆောင်ရမယ့်သဘောမျိုးဖြစ်နေပါတယ်အခုလိုကျွန်တော်ရဲ့အမြင်သဘောထားပေါ်မှာအမေစုရဲ့သဘောထားသုံးချက်ကိုသိချင်ပါတယ်ခင်ဗျာ
အဲကိုညာဝင်းအောင်ရေဒီလူငယ်တွေကိုနေရာမပေးဘူးအာကျွန်တော်တို့လူငယ်တွေနေရာမရဘူးဆိုတဲ့အတန်တွေကတော့ကျွန်တော်တို့1988ထဲကနေအခုချိန်ထိမကြာခဏကြားရလေးရှိတဲ့စကားပဲခင်ဗျာ
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ရဲ့အပြည့်ကိုလည်းတစ်ဆက်တည်းတင်ဆက်ချင်ပါတယ်ဗျာ
ကောင်းပါပြီဗျာ
လူငယ်တွေဟာနေရာရချင်တာကိုအဓိကမထားပဲအရေးချင်းပြပြဝဝနဲ့လုံနိုင်ကိုင်းနိုင်အောင်ကြိုးစားဖို့ကအရေးကြီးပါတယ်ဖြစ်ဖြစ်ဆိုရင်အရေးချင်းပြပါလာတဲ့အလျောက်သာအများရဲ့လက်ခံမှုအတိမတ်ပြုမှုကိုခံခဲ့ရတာပါအန်ဒီကတော့လူငယ်တွေကိုနေရာပေးတယ်ဆိုတာထက်တာဝန်ပေးတယ်ဆိုတာကိုသဘောကျပါတယ်လူငယ်တွေကတိုင်းပြည်ရဲ့အနာဂတ်ခေါင်းဆောင်တွေလို့ပြောမယ့်အစားတိုင်းပြည်ရဲ့အနာဂတ်လို့ပဲပြောချင်ပါတယ်အတိပယ်ကတော့လူငယ်တွေစိတ်ဓာတ်ပညာလူရည်ကံရည်ရှိသလောက်သာတိုင်းပြည်ရဲ့အနာဂတ်ဟာစိတ်ချရမှာပါ။ခေါင်းဆောင်လူချင်းတဲ့စိတ်၊နေရာရချင်းတဲ့စိတ်တွေလွန်ကဲရင်လမ်းလွဲသွားနိုင်ပါလေ။တာဝန်သိစိတ်ကိုဦးစားပေးစီခြင်းပါတဲ့
။ဒီတစ်ပတ်လူလူနဲ့ဒေါန်ဆန်းစုကြည်အစီအစဉ်ကိုဒီမှာပဲရန်နာရအောင်လားခင်ဗျာ
။ကျမ်းမာရေးနဲ့တခြားအခြေအနေအရေးကြကြတဲ့ကအချင်းယူဖြည့်ဆို့ပေးတဲ့ဒေါန်ဆန်းစုကြည်ကိုကျွန်တော်တို့ RFA ကကျေးဇူးအထူးတင်ရှိကြောင်းပါခင်ဗျာ
။ကျေးဇူးတော်သောရရှင်ရှင်အားလုံးชวนลั่นช่ำเย็นจ้ะบาสิครับนะลาเมตะบัดมาแล้วเปลี่ยนส่งจาได้ล่ะบ่ดูประมาณวิทยาเมียตาได้กอง